RFA ကိုကြည့်ရှုနားဆင်နေကြသည်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါသည်ခင်ဗျာဒီနေ့ဆွေးနွေးမယ့်အစီအစဉ်ကငင်းငယ်ခီးကိုဘယ်လိုဆက်ကြမလဲဆိုတဲ့ကောင်းစဉ်နဲ့ကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ဒီအစီအစဉ်မှာဆရာမမတ်တီရဆန်းချောင်းကနေပြီးတော့ဂျာကန်ဆောင်ရွက်သူဖြစ်ဆွေးနွေးမှာဖြစ်ပြီးဆရာဒေါက်တာတောင်းထွန်းကျွန်တော်တို့ငင်းငယ်ရေးနဲ့တရားမျှတမှုဖော်ဆောင်ရေး Institute ရဲ့ Director ဖြစ်ပါတယ်ဆရာဒေါက်တာတောင်းထွန်းဖြစ်ပါတယ်နောက်တစ်ယောက်ကတော့ကျွန်တော်တို့ CNF ချင်းမျိုးသားတာဝန် Deputy ကောင်စီဝင်ဖြစ်တဲ့ဒေါက်တာစလိုင်းလျံမုံစာခုံဖြစ်ပါတယ်ဆရာတို့ကနေပြီးတော့အဓိကဆွေးနွေးတော့မှာဖြစ်ပါတယ်ဆရာမမတ်တီရဆန်းချောင်းကဂျာကန်ဆွေးနွေးပြီးတော့ဒီနေ့ကျွန်တော်တို့ဖော်ဆောင်နေတဲ့ငင်းငယ်ခရီးကိုရှေ့ဆက်ပြီးဘယ်လိုသွားကြမလဲဘယ်လိုလုပ်ကြမလဲဆိုတာတွေကိုကျွန်တော်တို့အမြင်မျိုးဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးမှုဘဝကနေပြီးတော့နားဆင်နေကြသူများကနေပြီးတော့စဉ်းစားစရာအကြောင်းအရာများအများကြီးရရှိနိုင်မယ်ကျွန်တော်မျှော်လင့်ပါတယ်ဆရာမစာပြီးဆွေးနွေးပြပ
ါဟုတ်ကဲ့ဆရာတို့အားလုံးမင်္ဂလာပါ
မင်္ဂလာပ
ါအခုတော်တော်လေးလေးငင်းငယ်ခရီးကပေါ့နော်အရင်တုန်းကတည်းကဆိုင်ရင်တော့တော်တော်လေးလေးခီးစံလန်းလေးတော်တော်ရောက်လာပြီလို့ယူဆလို့ရတဲ့အနေထားတော့ရောက်လာပြီပေါ့မကြသေးခင်ကပဲပြစ်ခတ်ရစဲစာချုပ်နဲ့ပတ်သက်ပြီးတော့တော်တော်များများအဖွဲ့တွေလည်းထိုးနိုင်တယ်လို့ထိုးခဲ့ကြတယ်တခါအခုလွှတ်တော်မှာလည်းအတည်ပြုဖို့လို့အတွက်တင်ပြထားတဲ့အနေထားရှိတယ်ဒီကြားထဲမှာမှကျွန်တော်တို့2015ရွေးကောက်ပွဲရလတ်အရာပေါ့နော်လာမယ့်အစိုးရအသစ်အနေနဲ့အရင်ကအတိုက်ခံလို့ရည်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရအသစ်ကိုဖွဲ့စည်းနိုင်မယ့်အနေအထားဖြစ်လာတယ်။အဲဒီကကြတော့အခုရှိပြီးသားအနေအထားတွေကနေငင်းငင်းရိခိဘလို့ဆက်ရင်ကောင်းမလဲဆိုတော့မိကုန်နေမေးလာတော့မကြသေးခင်ကပဲဟလာဒီဥက္ကရာဒေါံဆန်းစုကြည်ကိုနှိုက်ကဒီငင်းငင်းရိလုပ်ငန်းစဉ်တွေနဲ့ပတ်သက်ရင်ကောင်းတာတွေကိုလည်းဆက်ပြီးတော့ယူသွားပါမယ်။ပြင်သစ်တာတွေလည်းပြင်သွားပါမယ်ဆိုတဲ့စကားတွေပြောတော့ဆရာကဒီ process ကြီးတစ်ခုလုံးပေါ့ဒီငင်းငင်းရိလုပ်ငန်းစဉ်တစ်ခုလုံးထဲမှာအဓိကညှိနှိုင်းဆွေးနွေးတဲ့သူတွေအနေနဲ့တက်ရောက်နေရတာဆိုတော့ကောင်းတာတွေဆိုတာကိုဆရာဘယ်လိုမြင်သလဲ။ဘာတွေကအားသာနေတယ်လို့မြင်သလဲဆိုတာလေးအရင်သိပြရစေ
။ဟုတ်ကဲ့အခုကျွန်တော်တို့သမရသိန်းစင်စုရဲ့လက်ထက်မှာကျွန်တော်တို့တိုင်းရင်သားလေးနဲ့ကိုင်တော်လှန်ရေးအဖွဲ့အစည်းအများစုနဲ့ပေါ့လေလက်မှတ်ထူးထားတဲ့တနိုင်ငံလုံးပိတ်ခတ်တိုက်ခိုက်မှုရဲ့စေသဘောတူစာချုပ်ဆိုတာရှိပါတယ်။အဲ့ဒီသဘောတူစာချုပ်ကလည်းပဲအခုတချို့တွေပဲလက်မှတ်ထူးတဲ့ဆိုပေမဲ့ကျွန်တော်တို့နှစ်နှစ်တာဆွေးနွေးတုန်းကကျွန်တော်တို့တိုင်းရင်သားလေးနဲ့ကိုင်တော်လှန်ရေးအဖွဲ့အစည်းအလုံးအတူတကွပါဝင်ဆွေးနွေးပြီးတော့မှနောက်ဆုံးအဆင့်ထိကျွန်တော်တို့အတူတကွသဘောတူထားတာဖြစ်ပါတယ်။လက်မှတ်ထိုးတဲ့ချိန်ကြာမှာတချို့အဖွဲ့တွေကအချိန်မျိုးမျိုးကြောင့်ထူနိုင်သေးတာဖြစ်တယ်။ထို့အတွက်ကြောင့်ကျွန်တော်တို့ခုသဘောတူထားတဲ့သဘောတူစာချုပ်ဟာအင်မတန်မှကောင်းမွန်ပြီးတော့ခိုင်မာတဲ့စာချုပ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်တို့ပြည်ထောင်စုတမိုင်းရဲ့နှစ်ပေါင်း60ကျော်90နီးပါးကြာမှာဒီလိုစာချုပ်မျိုးဒီလိုခိုင်မာတဲ့ဂတိတည်မှုမျိုးကတခါမှမရှိသေးဘူး။အဲ့ဒီထဲမှာမှကျွန်တော်တို့တွေခိုင်မာဖို့ပူပြီးတော့ရှိတယ်လို့ကျွန်တော်သုံးသပ်တာကနိုင်ငံတော်သမ္မတကြီးကိုတိုင်လက်မှတ်ထိုးတယ်။တမတော်ကာကွယ်ဦးစီးချုပ်လက်မှတ်ထိုးတယ်။ပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကင်တော်လှန်ရေးဖွဲ့စည်းရှိဖွဲ့အခွန်ဆောင်တွေလက်မှတ်ထိုးတယ်။ဆိုတော့အဲ့ဒီမှာကျွန်တော်တို့အနေနဲ့အလေးနဲ့ထားပြီးတော့ခန်းစားဖို့လိုအပ်တာစဉ်းစားဖို့လိုအပ်တာပြီးတော့အလေးထားဖို့လိုအပ်တဲ့အချက်၃ချက်ရှိပါတယ်။အဲ့ဒီအချက်၃ချက်ကနံပါတ်၁ကသမ္မတသိန်းစိန်ကိုတိုင်လက်မှတ်ထိုးတာအချက်ဖြစ်ပါတယ်။ဒီဆိုရက1962ဘူချိုကြီးနေဝင်အာနာတင်ပြီးကြတယ်ဟာအဆက်ဆက်သောဆိုရကဖက်ဒရယ်စနစ်ဆိုတာခွေထွက်ရေးပါဆိုပြီးတော့ဖက်ဒရယ်စနစ်နဲ့ဒီမိုကရေစီစနစ်ကိုအမေရန်ဆန့်ကျင်တဲ့အဖွဲ့ကနေပြီးတော့အခုပြောင်းလဲလာပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံတော့နဲ့ပြည်ထောင်စုကိုထူထောင်ပါမယ်ဆိုတဲ့အချက်ပါတဲ့စာချုပ်ကိုသမ္မတသိန်းစင်ကိုတိုင်လက်မှတ်ထိုးတာကျွန်တော်တို့တိုင်းဟင်းသားဘက်ကအင်မတန်မှကျူးစွဖို့တင်တဲ့ချက်ဖြစ်ပါတယ်။နောက်ဒုတိယအနေနဲ့ကာကွယ်ရေးဦးစီးချုပ်မြင့်အောင်လှိုင်ဘူချုပ်မှုကြီးမြင့်အောင်လှိုင်လက်မှတ်ထိုးပါတယ်ဆိုတော့သူ့ရဲ့ဆူတောင်းကနေပြီးတော့ကျွန်တော်တို့ကိုဗာကြည့်လို့ရလဲဆိုတော့အဲ့ဒီစာချုပ်ထဲမှာပါတယ်လေဆိုတော့နိုင်ငံကြီးပြဿနာကိုစီရင်နဲ့မဖြေရှင်းပေးနဲ့နိုင်ငံကြီးနည်းနဲ့ဖြေရှင်းပါမယ်ဆိုတဲ့သဘောတူညီချက်ပါတယ်ဒါကိုသူကလက်မှတ်ထိုးတာဖြစ်တယ်ဆိုတော့တမတော်ကနှစ်ပေါင်းချုပ်စီကြောကျွန်တော်တို့တိုင်းရင်းသားတွေရဲ့ပြဿနာကိုနိုင်ငံရင်းနှီးနဲ့မဖြေရှင်းပေးနဲ့စီရင်နဲ့စစ်မေပြမှာဖြေရှင်းဖို့ကြိုးစားတာနေအခုအသွင်ပြောင်းဖို့လက်မှတ်ထိုးတယ်လို့ကျွန်တော်တို့တုံ့တက်လို့ရတယ်။နောက်ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကင်တော်လှန်ရေးအဖွဲ့အစည်းတတော်များများကလည်းဟိုတုန်းက1948ဖွဲ့စည်းပုံချီခံဥပဒေကနေပြီးတော့ပေးထားလိုက်တဲ့ခွဲထွက်ခွင့်ကိုတုံ့ပြောပြီးတော့ပြည်ထောင်စုထဲကခွဲထွက်မယ်မိမိတို့လူမျိုးတီးတီးရဲ့နိုင်ငံတို့အမျိုးသားနိုင်ငံတို့ထူထောင်မယ်ဆိုတဲ့ဟာတွေရှိခဲ့မှုတာအများကြီးပါပဲ။ဒါပေမဲ့ခုကျွန်တော်တို့အားလုံးကဒီမှာဒီစာချုပ်ကိုလက်မှတ်ထိုးခြင်းအပြင်ကျွန်တော်တို့တိုင်းရင်းသားတွေကခွေထွက်ခွင့်စုမတောင်းတော့ဘူးပြည်ထောင်စုတဲကမခွေထွက်တော့ဘူးဖက်ဒရယ်စနစ်နဲ့အတူတူကပူးပေါင်းနေပါမယ်ဆိုတဲ့ချက်တွေဒီအချက်၃ချက်ကအင်မတန်မှအရေးကြီးတဲ့ချက်ဖြစ်ပါတယ်ဒါကူတောင်ဆန်းစုကြည်နဲ့အန်ဒယ်လီဆူကတက်လာလို့ရှိရင်ဒီချက်၃ချက်ကိုကျွန်တော်ဆက်ပြီးတော့ဆောင်ရွက်ပေးလို့ဒီချီခံပေါ်မှာငင်းချမ်းကိုဆက်ပြီးတော့ တည်ဆောက်မယ်ဆိုရင်အင်တာမတ်ကောင်းမယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါဆရာအများကြီးတော့အားရစရာရှိတာပေါ့နော်ဒါပေမဲ့ဒီဘိုင်းမှာတချို့တလေပူကြတာပေါ့နော်ကျွန်မပါဝင်ပူနေကြတဲ့ဘိုင်းကအခုလိုပေါ့သမရနဲ့ကကွေဦးစည်းချုပ်ကြီးပဲဖြစ်နေပြီးတော့လွတ်တော်ဆိုတဲ့ပြည်သူလူထုရဲ့ mandate ပေါ့လူထုကနေပြီးတော့ရွေးကောက်တင်မြှောက်ထားတဲ့သူတွေရဲ့လွတ်တော်ကြီးရဲ့အခန့်ကဏ္ဍဟာမထင်မရှားဖြစ်နေတယ်ဆိုတာမျိုးဖြစ်တဲ့ခါကျတော့ဆရာဒေါက်တာတောင်ထွန်းအမေးချင်တာကတော့ဒီအခုရောက်နေတဲ့အနေအထားငញ្ញမ်းရေးအနေအထားမှာအားနည်းချက်တွေရှိတယ်ဆိုရင်ပို့ပြီးတော့ခိုင်မာသွားအောင်ပေါ့နော်နောက်ဆုံးဒီလွတ်တော်ကလည်းဒီအစိုးရလက်ထက်မှာရှိတဲ့လွတ်တော်ကလည်းနောက်ဆုံးအချိန်လုံနေတဲ့အချိန်မျိုးမှာဘာတွေနဲ့ဒီအားနည်းချက်ကိုကြော်လွှားသွားရင်ကောင်းမလဲဘာတွေကအားနည်းချက်လို့များဆရာမြင်သလဲဆိုတာလေးပြောပါဦ
းဟုတ်ကဲ့ကျွန်တော်တို့ဒီငញ្ញမ်းရေးဖြစ်စဉ်မှာပေါ်ပေါက်လာတဲ့သဘောတူညီချက်တွေပေါ့နော်ဒါပထမဦးဆုံးကျွန်တော်တို့ရရှိလိုက်တာကတော့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ်ပေါ့နော်နော်ဒီသဘောတူစာချုပ်ကဒါအောင်မြင်မှုတစ်ခုဖြစ်ပါတယ်နော်ဒါအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးဖို့ကြံတဲ့အဖွဲ့အစည်းတွေလည်းပဲဟလာနောက်ပိုင်းမှာပါဝင်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ရပါတယ်အဓိကကအကြောင်းအရာပြဿနာမဟုတ်ပါဘူးအဓိကတော့ယုံကြည်မှုပြဿနာအခြေခံပေါ်မှာတချို့လက်မှတ်ရေးထိုးဖို့တုံ့ဆိုင်နေတဲ့သဘောရှိတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒီလိုသဘောတူညီချက်မျိုးတွေဖြစ်လာတဲ့အခါမှာကျွန်တော်တို့ဒီသဘောတူညီချက်တွေတရားဝင်မှုပေါ့เนาะဆိုတော့တရားဥပဒေနဲ့ပတ်သက်လာလို့ရှင်ဒီမန္တန်ကြီး၃ရက်မှာဒီဥပဒေပြုလွှတ်တော်ရဲ့အခန်းကဏ္ဍကဒါတရားဝင်မှုအတွေ့အမှတ်တမ်းအရေးကြီးပါတယ်နိုင်ငံတစ်ခုမှာအဲ့တော့ပြည်တွင်းနိုင်ငံရေးဆိုင်ရာသဘောတူညီချက်တွေကိုပဲချုပ်ဆိုချုပ်ဆိုနိုင်ငံတကာနဲ့စာချုပ်တွေကိုပဲချုပ်ဆိုချုပ်ဆိုစာချုပ်စာတမ်းတွေရဲ့တရားဝင်မှုကိုဥပဒေပြုလွှတ်တော်ကပဲပထမဦးဆုံးအတည်ပြုပြီးတော့အုပ်ချုပ်ရေးပိုင်းဆိုင်ရာကလက်မှတ်ရေးထိုးကြတဲ့သဘောတရားဟာဒါနိုင်ငံတိုင်းမှာတွေ့ရပါတယ်အဲ့တော့အခုအပိုင်းကတော့ပြစ်ခတ်ရစေးစာချုပ်ကလက်မှတ်ထိုးပြီးမှလွှတ်တော်ကအတည်ပြုတာဆိုတော့ဒါအဆင့်အားဖြင့်တော့နောက်ပြန်တာပေါ့လေအဲ့တော့ရှေ့ဆက်ပြီးတော့ဒီပြည်တွင်းညဉ့်ညံရေးလုပ်ငန်းစဉ်တွေကိုရှေ့ဆက်ဆောင်ရွက်တဲ့နေရာမှာပို့ပြီးတော့တရားဝင်မှုရှိဖို့ဆိုရင်လွှတ်တော်ဘက်ကနေပြီးတော့ကျွန်တော်တို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းညဉ့်ညံရေးဆိုင်ရာဥပဒေကြမ်းတစ်ခုပေါ့နော်တင်သွင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်ရှေ့ဆက်သွားမဲ့ဒီနိုင်ငံရေးမူပေါင်းဆွေးနွေးမှုတွေနိုင်ငံရေးဆွေးနွေးမှုတွေဒါတွေအတွက်ပို့ပြီးတော့တရားဝင်မှုရှိမယ်နော်အဲ့ဒီအပြင်ကျွန်တော်တို့တကယ်ပြည်တွင်းညဉ့်ညံရေးဒီကျွန်တော်တို့ပြည်တွင်းစစ်ရဲ့အဓိကအကြောင်းအရာကဒါကဖွဲ့စည်းပုံဥပဒေเนาะကျွန်တော်တို့ constitutional crisis လို့ခေါ်ပါတယ်ဖွဲ့စည်းပုံဆိုင်ရာပြင်ဆင်ရေးဖြစ်တဲ့အတွက်ကြောင့်မလို့ဒါကျွန်တော်တို့ပြီးခဲ့တဲ့သက်တမ်းကာလကြည့်မယ်ဆိုရင်လွတ်တော်အတွင်းကလည်းဖွဲ့စည်းပုံဆိုင်ရာပြင်ဆင်ရေးလမ်းကြောင်းတစ်ခုရှိတယ်အဲရှေ့ဆက်ပြီးတော့လည်းပဲကျွန်တော်တို့ဟာလာဒီနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုလို့ရှိရင်လည်းဒါကဖွဲ့စည်းပုံဆိုင်ရာကိစ္စတွေကိုပဲဆွေးနွေးကြမယ်ဆိုတော့အဲ့ဒီနှစ်ခုကမြင်းပြိုင်လို့ဖြစ်နေတယ်အမှန်အားဖြင့်ဆိုလို့ရှိရင်အဲ့ဒီနှစ်ခုကိုဆက်ပေးဖို့လိုတယ်အဲ့တော့ပြည်သူ့လွတ်တော်ကနေပြီးတော့ဒီငញ្ញမ်းရေးဆွေးနွေးပွဲကနေ dialogue ကနေပေါ်ပေါက်လာတဲ့သဘောတူညီချက်တွေကိုကျွန်တော်တို့ပြည်သူ့လွတ်တော်ကတဆင့်ပြီးတဆင့်အတည်ပြုပေးခြင်းအားဖြင့်ဖွဲ့စည်းပုံဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုတခါတည်းလှုပ်သွားနိုင်မဲ့သဘောလည်းရှိတယ်ပေါ့နော်ဒီလိုသွားမဲ့process ကိစ္စတွေမဟုတ်ဘူးအဲ့ဒီထဲမှာအထောက်အကူပြုမဲ့ institution တွေရဲ့ကိစ္စเนาะကျွန်တော်တို့ပြည်တွင်းညဉ့်ညံရေးဆိုင်ရာရန်ပုံငွေထူထောင်ရေးကိစ္စဟလာဒါမျိုးတွေကိုလည်းပဲကျွန်တော်တို့ပြဋ္ဌာန်းပေးလို့ရတယ်နိုင်ငံတကာရဲ့အခမ်းကဏ္ဍကိစ္စတွေကိုလည်းဒါတွေကိုမူတွေကိုပြဋ္ဌာန်းပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရှေ့ဆက်ပြီးတော့ညဉ့်ညံကိုဆောင်ရွက်တဲ့အခါမှာပို့ပြီးတော့တရားဝင်မှုရှိရှိပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါပြန်ကောက်မယ်ဆိုလို့ရှင်လဲဆရာပြောသလိုပေါ့เนาะဒီ parallel ဖြစ်နေတဲ့အပြိုင်းလူလိုသွားနေတယ်ပေါ့เนาะဖြစ်စဉ်ကြီးမှာဒီဘက်ကလုံနေတဲ့ဖြစ်စဉ်ကအလားအလာဗမာကောင်းနေလဲဆိုရင်တော့နိုင်ငံရေးဆွေးနွေးပွဲကအလားအလာကောင်းနေပေါ့အဲ့ဒီအခါမှာလဲနိုင်ငံရေးဆွေးနွေးပွဲကရလာမယ်ရလက်တီဟာနောက်ဆုံးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥတီသွားရမယ်အရာတွေပဲပြန်ဖြစ်နေတယ်ပေါ့အဲ့တော့အဲ့ဒီလိုမျိုးလုတ်တဲ့ဆွေးနွေးတဲ့အခါဒီမှာကိုစားပြုမှုเนี่ยปะทะပြီးတော့ပြောစရာတွေဖြစ်လာတယ်လို့ယူဆတယ်ပေါ့เนาะအခုဆိုရင်တော့ဥဆောင်နေတဲ့ဒါငញ្ញញ်ဖော်ဆောင်ရေးလုပ်ငန်းစဉ်ကတော့သမရနဲ့သူ့ရဲ့ cabinet ဖြစ်နေတယ်။နောက်မှာတော့ဥဆောင်မဲ့သူကပြောင်းသွားနိုင်တဲ့အနေအထားရှိသလား။ဒါဆိုရင်ကျမတို့ကဒီမှာပါဝင်ပြီးဟိုကိုစားပြုသူတွေကတပိုင်းပေါ့ဥဆောင်ဆွေးနွေးတဲ့သူကတပိုင်းဂျာခန်ဆွေးနွေးသူကတပိုင်းသုံးပိုင်းပိုင်းပြီးစဉ်းစားမယ်ဆိုလို့ရှိရင်အဲ့ဒီမှာအခုအစ်စ်တက်လာမယ် NLD အစိုးရရဲ့ NLD အများစုရှိတဲ့လွှတ်တော်ရဲ့အခမ်းကဏ္ဍကိုဆရာဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ပထမပိုင်းကတော့ဒါဒီ NLD ဟာအနာရပါတီအနေနဲ့เนาะနောက်အစိုးရဖွဲ့စည်းပြီးတဲ့အခါမှာလည်းပဲဒါငញ្ញမ်းရေးဆွေးနွေးပွဲကိုဟိုကမကထအလုပ်ရမယ်အနေထားပေါ့เนาะဟိုကမကထလောက်တာနဲ့ဥဆောင်တာနဲ့မတူပါဘူးကမကထလောက်တယ်ဆိုတာ ဒါသူ့ရဲ့လုပ်ပိုင်권အရာเนาะသူကဒါအစိုးရတရားအနေနဲ့အဖြစ်အောင်လုပ်ပေးတယ်ပေါ့เนาะအဲ့တော့ကျွန်တော်တို့ပြည်တွင်းပြိပခါဒီဗမာပြည်ရဲ့ပြည်တွင်းစစ်နဲ့ပြိပခါအပိုင်းနေမှာကျွန်တော်260ကျော်80နီးပါးလောက်ဟိုကိုယ်ညီကိုချင်းဖြစ်တဲ့ပြဿနာကိုကိုယ်အချင်းချင်းရှင်းရပါတယ်ဆိုပေမဲ့လို့ရှေ့လာမဲ့ဆွေးနွေးရမဲ့ agenda တွေဟာအမြင်တွေလဲကွဲပြားနိုင်တယ်အရင်လဲပဲအရေးကြီးတဲ့ဒီဖွဲ့စည်းပုံဆိုင်ရာနိုင်ငံတိဆောက်ရေးဆိုင်ရာပြည်ထောင်စုဖွဲ့စည်းရေးဆိုင်ရာကိစ္စရပ်တွေဖြစ်တယ်တိုင်းရင်းသားအခွင့်အရေးတွေနဲ့ပတ်သက်လို့လဲပဲအဲဒီနှစ်ပေါင်း60ကျော်တောင်းဆိုခဲ့တဲ့ကိစ္စရပ်တွေဖြစ်တော့ဒီကိစ္စမှာဂျာခန်ဆွေးနွေးသူပေါ့နော်ပြီးခဲ့တဲ့ဖြစ်စဉ်တွေမှာဂျာခန်ဆွေးနွေးတဲ့လူဆိုတာမရှိဘူးနော်ဒါအစိုးရပဲဒါမြန်မာငြိမ်းချမ်းစင်တာဆိုတာအစိုးရကိုဒါ technical support ပေးတဲ့အထောက်အကူပေးတဲ့ဒါကျွမ်းကျင်သူတွေပဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကဂျာခန်ဟာကဘယ်သူတွေလဲနော်ဂျာခန်မှာဒါပြည်တွင်းရှိနိုင်တယ်ပြည်ပရှိနိုင်တယ်နော်အဲ့တော့ဒီအပြည့်ခတ်ရက်စဲရေးကျွန်တော်တို့သဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့နေရာเนาะဒီအပြည့်ခတ်တွေဆက်ပြီးတော့မဖြစ်အောင်ကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာကိုကျွန်တော်တို့ကျွန်တော်အမြင်အရပြောရမယ်ဆိုရင်ဒီဘက်လိုက်မှုမရှိတဲ့ဒီနိုင်ငံတကာစောင့်ကြည့်အဖွဲ့တွေရဲ့ပါဝင်ဆောင်ရွက်မှုကအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုရင်ဒီကိစ္စကအခုဆက်တော့ဆွေးနွေးနေတယ်ပေါ့လေဒါကျွန်တော်သိရတဲ့လောက်ကအကောင့်ထဲပေါ်ရေးနဲ့ပတ်သက်လို့တစ်ဖက်မှာလည်းတိုက်ပွဲတွေဖြစ်နေတာကျွန်တော်တို့တွေ့ရတယ်နော်လာပြီးခဲ့တဲ့နှစ်တွေမှာလည်းပဲတိုက်ပွဲတွေကဖြစ်လိုက်ပြန်ကြည့်လိုက်ပျောက်လိုက်ပေါ့နော်ဆိုတော့ဒါတွေကိုပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့ကနံပါတ်1ဒီ demarcation line ပေါ့ဒီအပြည့်ခတ်ရစေးဆိုင်ရမြင်းပေါ့နှစ်ဖက်စလုံးကဆုတ်ပေးရမယ်ဟာနော်ဆိုတော့ဒါနှစ်ဖက်စလုံးရဲ့အမြင်မှာကနှစ်ပိုင်းရှိတယ်တစ်ပိုင်းကဒီစည်ရေးဆိုင်ရာမဟာဗျူဟာအရာတင်ဒကဗျူဟာအရာအရေးကြီးတဲ့နေရာတွေကိုစိုးမိုးထားခြင်းနဲ့ဆန္ဒနှစ်ဖက်စလုံးမှာရှိတယ်နောက်တစ်ခုကတော့ဒီတဘာဝတန်ဇာတပစ္စည်းများကိုထိမ့်ချုပ်ချင်းဆိုင်ရာကိစ္စရတဲ့နဲ့ပတ်သက်တယ်ဆိုတော့အဲ့ဒီအခါမှာကျွန်တော်တို့ကအပြစ်ခတ်ရစေး line ကိုဆွဲပြီးတော့အဲ့ဒီ line ကနေနှစ်ဖက်ကသူ့ရဲ့သက်ဆိုင်ရာနေရာတွေကိုဆုတ်ခွာမယ်ပြီးတော့တမာတမတ်ရှိတဲ့ဂျားနေဖြစ်တဲ့ဒီနိုင်ငံကအပြစ်ခတ်ရစေးစောင့်ကြည့်ရစေးစောင့်ကြည့်အဖွဲ့တွေမရှိခဲ့ဘူးဆိုလို့ရှိရင်ဒါအနာဂတ်မှာလည်းပဲပွတ်တိုက်မှုတွေဒါဖြစ်နိုင်တဲ့အလားအလာရှိတယ်ဆိုတာကျွန်တော်တို့တွေ့ရတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ mediator ဂျာဂန်ဆိုတဲ့ဟာကိုရှိစေချင်တယ်။နောက်တစ်ခုကကျွန်တော်တို့ညှိရမယ့်ဟာအပိုင်းပေါ့ inclusive နဲ့ခေါ်တဲ့အားလုံးပါဝင်ရေးနဲ့နောက်တစ်ခုကကိုစားပြုမှုနဲ့ mandate လုတ်ပိုင်권ဆိုတာကိုနည်းနည်း balance ဖြစ်ဖို့တော့လိုတယ်။အဲ့တော့ဒီအားလုံးပါဝင်ရေးဆိုပြီးတော့ဟိုနိုင်ငံရေးပါတီ93ခုစလုံးပါပြီးတော့ဟိုလူတွေထောင်တဲ့ချီတက်တဲ့အစည်းအဝေးတစ်ခုဟာဘလို့မှဒီနှစ်ပေါင်းများစွာလိတ်ခဲတင်းလင်းဖြစ်နေတဲ့ကိစ္စရပ်တွေကိုဆွေးနွေးညှိနှိုင်းနိုင်ဖို့မလွယ်လောက်အောင်အဲ့တော့ဘလူကဘလူကိုကိုစားပြုသလဲဒါတွေကိုတေချာဆွေးနွေးဖို့လိုတယ်ဥပမာလက်နက်ကိုင်အဖွဲ့အစည်းတွေကတော့ဒါ revolutionary credential ပေါ့နော်သူတို့ကလက်နက်ကိုင်တိုက်ပွဲမှာပို့စားပြုတော့သူတို့ကဒါ stakeholder ပဲအဲ့လိုပဲဒီအစိုးရနဲ့ဒီလွှတ်တော်ပိုင်းကလည်းသူက stakeholder ပဲနော်အဲ့တော့တိုင်းရင်းသားပါတီတွေမြေပေါ်တိုင်းရင်းသားပါတီတွေနော်နိုင်ငံရေးပါတီတွေဒါ stakeholder ပဲဒါပေမဲ့အဲ့ဒီမှာအပါဖြစ်တဲ့တခြားနိုင်ငံရေးအင်အားစုတွေပိုင်းကြတော့ကိုစားပြုမှုကိုဘာနဲ့တိုင်းတာမလဲကိုစားပြုမှုလူတို့ကိုစားပြုတဲ့ပါတီပါဆိုတာတော့ကျွန်တော်မြင်တဲ့ရွေးကောက်ပွဲကသာလျှင်အနည်းဆက်ဆုံးပေါ့နော်ကျွန်တော်ပြောတာလုံးဝ 100% ပေါ့အနည်းဆက်ဆုံးတိုင်းတာပေါ်ပြနိုင်တဲ့ဟာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့က inclusiveness အားလုံးပါဝင်ရေးကိုစဉ်းစားပေးမယ်လို့တကယ် mandate လုတ်ပိုင်ခွင့်အာဏာရှိပြီးတော့လူတို့ကိုစားပြုမယ်ခုနပြောသလို revolutionary credential ဖြစ်တဲ့ stakeholder တွေနဲ့အုပ်စုအသေးလေးပထမကဦးဆောင်အဖွဲ့ steering committee တွေရှိမယ်အုပ်စုအသေးလေးမှာအခြေခံမူတွေကိုဆွေးနွေးပြီးတော့မှနောက်တစ်ခါအလုပ်အဖွဲ့တွေရှိမယ်တဖြည်းဖြည်းဖြန့်ထုတ်သွားတာပေါ့နော်နောက်တစ်ခုကတော့ဒီ issue ပေါ်မှာလိုက်ပြီးဘေးတိုက်ဆွေးနွေးပွဲတွေပေါ့ဥမာရပ်ဖက်လူအဖွဲ့စီတွေပါပါမယ်ပညာရှင်တွေပါမယ်ဥမာ focus ကတယံဇာတ federal မှာဗဟိုနဲ့လာပြည်နယ်တွေတယံဇာတခွဲဝေရေးတို့ကြီးမားတဲ့ဒီ issue တွေဆိုလို့ရှိရင်ဒါဘေးတိုက်ဆွေးနွေးတွေရနေပြီးတော့ import ပြန်ထည့်တာပေါ့နော်အဲ့ဒီလိုမျိုးတဖြည်းဖြည်းဆန့်ထုတ်သွားခြင်းဖြစ်စဉ်နောက်ဆုံးကတော့ဒါကသဘောတူညီချက်မူကြမ်းရပြီးတည်ပြုတော့မယ်ဆိုလို့ရှိရင်တော့အဲ့ဒီနေရာမှာကိစ္စမရှိဘူးအားလုံးပါဝင်မယ်လူထောင်တဲ့ကြီးပါဝင်တဲ့ဟလာညီလာခံကြီးကပြည်တော်စုညီလာခံကြီးကအတည်ပြုလိုက်တယ်ဆိုတာလည်းပြဿနာမရှိဘူးဒါပေမဲ့အစကတည်းကလူအများကြီးနဲ့ဆိုရင်ကျွန်တော်စိုးရင်လည်းလူများပြီးပွဲမစီမှာဖြစ်မှာလဲစိုးတယ်နောက်ထိရောက်စွာသဘောတူညီချက်တွေရရှိနိုင်ရေးအတွက်လည်းအလားအလာနည်းတယ်လို့ကျွန်တော်မြင်ပါတယ်
ဆရာတို့ဘောကောလက်နက်ကင်တိုင်းရင်းသားနဲ့နိုင်ငံရေးတိုင်းရင်းသားနိုင်ငံရေးပါတီအဲ့ဒီအပြင်တခြားတိုင်းရင်းသားတွေမှာကိုစားပြုမှုမရှိတဲ့ဒါပေမဲ့လူမျိုးစုအနေနဲ့ကိုစားပြုခံတဲ့ issue တွေနဲ့ပတ်သက်ပြီးတော့ဆရာအမြင်လေး
အဲ့ဒီမေးခွန်းကိုမဖြေခင်ပေါ့နော်နည်းနည်းကျွန်တော်တို့စစ်ဆက်သွားရမှာဒါအဒီကနေပေါ့နော်အခု NCA စာချုပ်ချုပ်ပြီးတဲ့နောက်ပိုင်းကစစ်ဆက်သွားရမှာကျွန်တော်တို့မှာ challenge အများကြီးရှိတယ်အဲ့ဒီ challenge လေးကိုကျွန်တော်ပထမပြောချင်တယ်အဲ့ဒါကပါလဲဆိုတော့ခုကျွန်တော်တို့ရဲ့ဟိုရွေးကောက်ပွဲဖြီးချောင်းပေါ့နော် NLT ကအစိုးရတက်လာတော့မယ်ဆိုတော့ဒီနေ့အထိကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးဖွဲ့စည်းနေဆိုရဆွေးနွေးတဲ့ခါကျရင်အကြံရင်ကျွန်တော်တို့အစိုးရတွေကိုလွှတ်တော်ရဲ့အစိုးရဖွဲ့ရဲ့တတ်မတော်ရဲ့ကိုအစိုးရဖွဲ့ဆိုပြီးတော့တဖွဲ့ထင်းနေတဲ့ကျွန်တော်ဆွေးနွေးနေတာဖြစ်တယ်ဆိုတော့ခု NLD တက်လာပြီဆိုတော့အဲ့ဒီ dynamic အဲ့ဒီအနေထားတွေကတော့နည်းနည်းပြောင်းတော့မယ်ဆိုတာကျွန်တော်တို့စဉ်းစားဖို့လိုတယ်အဲ့ဒီ theme မှာခုနဒေါက်တာတောင်းထွန်းပြောသလိုတကယ် conflict တကယ်ပြိပိခနှစ်ခုကြားမှာအဓိကဟိုဘာခေါ်မလဲပါဝင်ပတ်သက်နေတာကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးဖွဲ့နဲ့တတ်မတော်ဖြစ်ပါတယ်ပြီးတော့အစိုးရကနိုင်ငံကြီးကပါဝင်ဖို့လိုတယ်လွှတ်တော်ကဥပဒေကြောင့်ရပါလာဖို့လိုတယ်ထို့အတွက်ကြောင့်ကျွန်တော်တို့ဒီကနေတဆင့်သွားတဲ့ခါကြလို့ရှိရင်ကျွန်တော်တို့အနေနဲ့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးဖွဲ့စည်းနေတဲ့အစိုးရကိုအရင်တုန်းကလိုတုံးဖွဲ့ကိုတက္ဆုအနေနဲ့ဆွေးနွေးဖို့ကခက်သွားမှာဖြစ်ပါတယ်အဲ့ဒီခါကြလို့ရှိရင်လွှတ်တော်ခန့်ကန်တာအစိုးရခန့်ကန်တာနဲ့တတ်မတော်ခန့်ကန်တာကိုကျွန်တော်တို့ခွေပြီးကြည့်ဖို့လိုတယ်အဲ့ဒီမှာဒါကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးအားလုံးရဲ့သဘောတရားတော့သဘောထားတော့မဟုတ်ဘူးကျွန်တော်တရုတ်ထဲမြင်ကြည့်တာဒီတိုင်းပြည်ရဲ့ပြည်ထနာ1960နဲ့နှစ်ကတည်းကနေပြီးတော့ဒီ between ship ကိုဖန်တီးပြီးတော့ဒီပြည်ထနာကိုဖန်တီးတဲ့ထဲမှာတတ်မတော်ဟာဆိုတော့ပါတယ်အဲ့ဒီတွေ့ကြောင့်အခုဒီပြည်ထနာကိုဖီရှင်းတဲ့နေရာမှာလဲတတ်မတော်ခန့်ကန်တာအင်မတန်မှအရေးကြီးတယ်ဆိုတော့ကျွန်တော်အမြင်မှာတော့တတ်မတော်ရဲ့အခန့်ကန်တာကိုတင်းတင်းချစ်ပေးဖို့လိုတယ်ဟိုတုန်းကတော့အစိုးရနဲ့ပေါင်းပြီးတော့ကျွန်တော်တို့စဉ်းစားလို့ရတယ်အခုကတတ်မတော်ရတီချာရက်တီမဲ့တီချာအပွင့်နေနဲ့ရက်တီလာပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးအဖွဲ့စည်းရတတ်မတော်ရ NL ဥဆောင်တဲ့အစိုးရနဲ့လွှတ်တော်စုပြီးပုံစံမျိုးနဲ့ကျွန်တော်တို့ဆွေးနွေးလိုက်လို့ရှိရင်ပူပြီးတော့ next step မှာပေါ့လေစစ်တရှင်းမှာပူပြီးတော့ရှင်းပြမလားဆိုတော့ဒါကျွန်တော်တရုတ်ထဲစဉ်းစားချက်ဖြစ်တယ်တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးတွေ့မှာဆွေးနွေးတာလည်းမရှိသေးဘူးရွေးကောက်ပွဲချီနေကိုကြည့်ပြီးတော့ခုပြောင်းလဲနေတဲ့ပုံမှာကျွန်တော်တူဦးထဲမင်းကိုတင်ပြတာဖြစ်တယ်နောက်ခုနဆရာမမေးတဲ့တိုင်းရင်းသားကုစားပြုံးမှုပေါ့နော်တိုင်းရင်းသားဆိုတဲ့နေရာမှာအဓိကအဖြစ်နှစ်ပိုင်းပိုင်းလို့ရပါတယ်ပထမတစ်ပိုင်းကတော့ကျွန်တော်တို့လက်နက်ကန်တော်လှန်ရေးဖွဲ့စည်းတွေဒီတိုင်းပြည်ရဲ့ပြည်ထနာကိုဟိုအရင်တုန်းကနိုင်ငံကြီးကြီးနဲ့ဖြည့်ဆင်းခွင့်မရလို့ကျွန်တော်တို့တက်လက်နက်ကန်တော်လှန်ရေးဆင်ထွေးတာဖြစ်တယ်ဒါပေမဲ့လက်နက်ကန်တော်လှန်ရေးဆင်ထွေးတဲ့ဆိုပေမဲ့ဒီပြည်ထနာကိုလက်နက်ကန်တော်လှန်ရေးကြီးနဲ့အပိသက်ဖြည့်ဆင်းမယ်ဆိုတာကျွန်တော်တို့တစ်ခါမှမစင်စားဘူးဒါကျွန်တော်တို့ပန်းတိုင်လည်းမဟုတ်ဘူးကျွန်တော်တို့အမေရန်ပြောနေတာဒီတိုင်းပြည်ရဲ့ပြဿနာဒီနိုင်ငံကြီးပြဿနာဖြစ်တဲ့အတွက်နိုင်ငံကြီးနည်းနဲ့ဖြေရှင်းမယ်ဆိုပြီးတော့အဲ့ဒီတွေ့ဆုံကျွန်တော်တို့တဆိုင်မှတ်မှတ်ပဲဟိုကတိကပဲနိုင်ငံကြီးတွေ့ဆုံဆွေးနွေးပွဲကိုတောင်းဆိုတာဖြစ်တယ်ဆိုတော့အဲ့ဒီတွေ့ဆုံအခုကျွန်တော်တို့ဒီဟာရလာတယ်အခုကနိုင်ငံကြီးပါတီတွေလည်းပေါ်လာတယ်နိုင်ငံကြီးပါတီကကျွန်တော်တို့အနေနဲ့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးတွေလူလာတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကုပိုင်ပြဋ္ဌာန်းခွင့်ကိုထောက်ခံတဲ့ပါတီတွေလည်းရှိမှရှိတယ်လို့တခုကန့်ကွက်တဲ့ပါတီလည်းရှိနိုင်ပါတယ်အဲ့ဒီအတွက်ကြောင့်တိုင်းရင်းသားနိုင်ငံရေးပါတီဆိုပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးအဖွဲ့အစည်းတွေနဲ့တသားထဲကြတယ်လို့ကျွန်တော်တို့မှတ်ယူလို့မရဘူးသူတို့အနေနဲ့ USDP နဲ့နှိစက်တဲ့ပါတီတွေလည်းရှိနိုင်တယ်2000စီဖွဲ့စည်းပုံချီကဥပဒေကိုထောက်ခံကာကွယ်ခြင်းတဲ့ပါတီတွေလည်းရှိနိုင်တယ်ကျွန်တော်တို့လူဒီမိုကရေစီရေးတော်ပုံတွေပါဝင်ပတ်သက်ခဲ့တဲ့နိုင်ငံပါတီလည်းရှိနိုင်တယ် NL နဲ့နှိစက်တဲ့ပါတီလည်းရှိနိုင်တယ်အဲ့ဒီတွေ့ကြောင်ကျွန်တော်တို့အနေနဲ့တိုင်းရင်းသားပါတီဖြစ်တဲ့အတွက်တိုင်းရင်းသားလက်နက်ကန်တော်လှန်ရေးဖွဲ့စည်းနဲ့တသားထိထားရမယ်တစုထိထားရမယ်ဆိုတာမဖြစ်နိုင်ဘူးသူတို့အနေနဲ့နိုင်ငံရေးပါတီဆူတောင်းကနေပဲကျွန်တော်တို့ပါမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာခုလောက်ထိကြည်ကြည်လေးလေးဆွေးနွေးလိုက်တော့ပြောရမယ့်အကြောင်းအရာတွေတော့များတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီရှေ့မှာငញ្ញញရင်ခီးဘလို့ဆက်ရင်ကောင်းမလဲဆိုတဲ့ကိစ္စကိုပဲပြောကြရအောင်ပေါ့အဲ့လိုပြောတဲ့အခါမှာတော့နောက်ကလုတ်ခဲ့ပြီးသလားအခုလျှောက်လာခဲ့ပြီးဒီလောက်လမ်းကြီးကိုလည်းပြစ်ပယ်လို့မရတော့ဘူးပေါ့အဲ့တော့အခုကြားကာလလို့ဖြစ်နေတဲ့အနေအထားမျိုးမှာဘလို့အခင်းအကျင်းတွေလုတ်ထားမယ်ဆိုလို့ရှိရင်တော့ရှေ့ငញ្ញញခီးလျှောက်ရတာပို့ပြီးချုံးမွေသွားမယ်လို့ဆရာယူဆပါတယ်
ဟုတ်ကဲ့ဟိုကျွန်တော်တို့သင်ကန်းစာယူစရာတစ်ခုပေါ့အတိတ်ကာလမှာဒါကျွန်တော်တို့ပြစ်ခတ်ရဆေးရေးပေါ့ပြစ်ခတ်ရဆေးရေးဆိုတော့လုတ်တဲ့အခါမှာနဝတနအဖခစ်မှာဒါဗိုလ်ချုပ်ခင်ညွန့်တို့ကစပြီးတော့လုတ်ခဲ့တာပေါ့ဆိုတော့ဒီလုတ်ခဲ့တဲ့လုပ်ငန်းစဉ်မှာပြစ်ခတ်ရဆေးရေးကိုဘာနဲ့ဘယ်သဘောတူညီမှုအခြေခံပေါ်မှာလုတ်တယ်လဲဆိုတော့ဒီတဘာဝတန်ဇာတတွေကိုခွဲဝေသုံးဆွဲရေးအခြေခံပေါ်မှာပြစ်ခတ်ရဆေးရေးလုတ်မယ်ဆိုရင်တိကွက်တကွက်ရမယ်မိုင်းတစ်ခုရမယ်စသဖြင့်ဒီပေါ်နေရနေပြီးတော့ဖွဲဝေပြီးတော့ဒီဗမာပြည်ပြည်တွင်းစစ်သမိုင်းကိုကြည့်မယ်ဆိုလို့ရှိရင်တမရော်ဘက်ကလည်းပဲဒီတိုင်းပြည်ရဲ့ဒီအရင်မြစ်တွေကိုပဲတုံးပြီးတော့ ဝါမရှင်းပေါ့ဒီစီရန်နေရာကြီးတွေကိုပဲလောင်းထည့်တာပဲဟိုဘက်ကလည်းပဲဒီအရင်မြစ်တွေကိုတုံးပြီးတော့လောင်းထည့်တာပဲအဲအဲ့ဒီအပေါ်မှာပုံကိုရေးရအမျက်ထုတ်မှုတွေဒါတူချင်းလဲဒါရှိကြတာပဲဆိုတဲ့အခါကျတော့လူလူဘက်ကကြည့်မယ်ဆိုလို့ရှိရင်လူလူကဒီတန်ဇာတတွေသူတို့ဒေတာသူတို့နေမြေမှာရှိနေပေမဲ့လို့ဘာခံစားဝင်မှမရဘူးလူလူရလိုက်တာပါလဲဆိုတော့ဒီတန်ဇာတတွေကိုဒီပတ်ဝန်းကျင်ထိမ့်သိမ်းရေးအမြင်ရှုထောင့်ကမကြည့်ပဲနဲ့အလွန်ကျွံထုတ်လုပ်မှုကြောင့်ရတဲ့ဘေးအတွက်ဆိုးကျိုးတွေကချင်ပြည်နယ်မှာဆိုရင်ခုမြေပြိုမှုတွေဖြစ်တယ်နော်ရေကြီးမှုတွေအရင်မဖြစ်ခဲ့တာတွေဖြစ်တယ်နော်အဲကရင်ပြည်နယ်မှာဆိုလို့ရှိရင်လည်းခုတစ်တော်ပြုံးနေမှုတွေကရင်ဒီမှာကယားပြည်နယ်မှာဒါတွေလည်းကျွန်တော်တို့ရှိကြတယ်ဒါကြောင့်မလို့အဲကျွန်တော်တို့နောက်တစ်ခါတော့သင်္ကန်းစာယူစရာတိုက်ပွဲတွေဖြစ်ကြတဲ့အခါမှာတယံဇာတအရင်အမြစ်တွေကိုထိမ့်ချုပ်နိုင်ဖို့နှစ်ဖက်အင်အားစုတွေပြိုင်ဆိုင်ကြပြိုင်ဆိုင်မှုကြောင့်ဖြစ်ပေါ်လာတဲ့ပြိပက္ခတွေပေါ့ပြိခတ်ရစဲရေးတွေကျိုးပေါက်သွားကြတယ်နော်အဲ့တော့ဒီဘက်တန်းဒီသမရဦးသိန်းစိန်ခင်မှာကတော့ဒါပိုတိုးတက်လာတာတော့ခုနတယံဇာတအခြေခံပေါ်မှာအပေးယူတွေရှိကြပြီမဲ့လို့နိုင်ငံရေးဆွေးနွေးပွဲအတွက်လမ်းတွေကတော့ပွင့်လာတာပေါ့ဒါကကောင်းတဲ့အပိုင်းပေါ့အဲ့တော့ဒီသင်္ကန်းစာတွေထုတ်လုပ်ယူပြီးတော့ကျွန်တော်တို့အနေနဲ့အကြံပြုချင်တာကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်နေတဲ့ကာလမှာနှစ်ဖက်စလုံးကနေပြီးတဘာဝတန်ဇာတထုတ်ဖော်မှုတွေကိုရပ်ဆိုင်ထားဖို့ရပ်ဆိုင်ထားခြင်းလည်းဆိုတော့နံပါတ်1ဒီတန်ဇာတတွေကိုပြည်သူလူထုရဲ့အကျိုးအမြတ်ရအောင်လုပ်နိုင်တဲ့ပြည်နယ်ပိုင်းဆိုင်ရာအုပ်ချုပ်ရေးရန်ရာတွေကျွန်တော်တို့ပေါ်ပေါက်ဖို့လိုသေးတယ်နော်။နောက်ဖွဲ့စည်းပုံအရဗဟိုနဲ့ပြည်နယ်နဲ့တကယ်မျှတစွာတရားစတာခွဲဝေတုံးဆွေးရေးမူတွေကိုကျွန်တော်တို့တိစောက်ဖို့လိုတယ်။နောက်အရေးကြီးဆုံးချက်ကတော့မြန်မာနိုင်ငံမှာခဏိကာလမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေများခိုင်ခိုင်မာမာမရှိဘူး။နော်။ကျွန်တော်တို့ပူနေတယ်အပြည့်ကရစေးအတန်ကြားလိုက်တာနဲ့ကုမ္ပဏီတွေကရောက်သွားပြီ။ရွှေတူးတဲ့ကုမ္ပဏီတွေ၊ကြောက်စိမ်းတူးတဲ့ကုမ္ပဏီတွေနော်။တူးချင်းကိုချင်းကပ်နေပြီ၊စကားပြောနေပြီ။ဒါတွေဟာပြိပက္ခတွေပြန်ဖြစ်ပေါ်လာမှာအတွက်စိတ်ပူရသလိုကျွန်တော်တို့နိုင်ငံရဲ့သဘာဝတရားစာတတွေဟာပြည်သူလူထုအကျိုးမခံစားရပဲပြုံးနေသွားမှာပြည်သူလူထုကသဘာဝပတ်ဝန်းကျင်ထိခိုက်မှုဘေးအတွက်ဆိုးကျိုးတွေကိုပဲနောက်ဆုံးအမွေရသွားမှာအဲ့ဒါတွေအတွက်ပူစရာတွေရှိပါတယ်ဒါတို့တော့ကျွန်တော်တို့သင်ခန်းစာယူပြီးတော့လေးလေးနက်နက်ပြုပြင်ဖို့လိုမယ်လို့မြင်ပါတယ
်ဟုတ်ကဲ့ဆရာလည်းဘယ်လိုမြင်ပါလဲ
ခုလက်ရှိသမရသိန်းစင်ဆိုရလက်ထက်မှာလည်းပဲကျွန်တော်တို့ CNF အမေရန်အဖိုကတ်ထားပြီးတော့ပေါ့နော်အယုံဆိုင်ပြီးတော့လုပ်နေတာနိုင်ငံကြီးကိစ္စပဲဖြစ်တယ်အခုအထိကျွန်တော်တို့တနိုင်ငံလုံးပိတ်ခတ်တိုက်ခိုက်မှုရစီသဘောတူစာချုပ်ချုပ်နေတဲ့ချိန်မှာလည်းပဲစီးပွားရေးအကျိုးတရားကြောင့်တော့၎င်းတဘာဝအရင်မြစ်တွေကိုခွဲဝေရမယ်ဆိုတဲ့ဟာမျိုးတစ်ခုစုတစ်ခုမှမပေါ့ကျွန်တော်တို့စာချုပ်ထဲမှာပြီးတော့ကျွန်တော်တို့နေနေလည်းပဲအဲ့ဒါမျိုးဒါပြည်ထောင်စုတစ်ခွန်းလုံးတနိုင်ငံလုံးအတိုင်းအတာနဲ့ပြန်ဖြစ်မှာကျွန်တော်တို့ကြောက်တယ်မဖြစ်စေချင်ဘူးသူ့အတွက်ကြောင့်ကျွန်တော်တို့ပါလုပ်လဲဆိုတော့ခုကျွန်တော်တို့ချုပ်ဆူထားတဲ့စာချုပ်ထဲမှာအခန်းခွနှစ်မှာကျွန်တော်တို့တည်တည်ချေချေပို့ပြထားတယ်အဲ့ဒါကပါလေဆိုတော့ကြာကာလစီမံဆောင်ရွက်မှုများဆိုပြီးတော့အဲ့ဒါကျွန်တော်တို့ဆောင်ရွက်ထားတယ်အဲ့ဒီကြာကာလအစီအစဉ်ကိုကျွန်တော်တို့ပါလို့ထည့်လဲဆိုတော့အကြောင်းနှစ်ခုရှိတယ်ပထမအကြောင်းကတော့ဒီနိုင်ငံရေးဆွေးနွေးပွဲကကြာကောင်းကြာနိုင်တယ်အဲ့ဒီကာလအတွင်းမှာကျွန်တော်တို့ကပါခုံးလေအစိုးရကနေပြီးတော့စီဟီရတော်လကောင်းနိုင်ငံကြီးရတော်လကောင်းစီးပွားကြီးရတော်လကောင်းအမျက်ချွေချွေပြီးတော့ကျွန်တော်တို့အင်အားရပ်တည်လို့မရတဲ့အနေအထားမျိုးဖန်တီးမှကျွန်တော်တို့ကြောက်တယ်ထို့အတွက်ကြောင့်လက်ရှိကျွန်တော်တို့မှာရှိနေတဲ့လုတ်ပိုင်ခွင့်တွေအခွင့်အရေးတွေကိုဟာနဲ့ကိုဖန်တီးလိုက်တဲ့ခွင့်အရေးတွေကဆူရလာမထီးနဲ့ကျွန်တော်တို့လက်ရှိမှာကျွန်တော်ရှိပြီးသားမူလက်ရှိမှာလုတ်ပိုင်ခွင့်အဲ့ဒါကျွန်တော်ဒီတိုင်းဆက်ပြီးတော့ထိန်းသွားမယ်ဆိုတဲ့အချက်ဖြစ်ပါတယ်နံပါတ်1နောက်ပြီးတော့ဒုတိယချက်ကတော့ပါလဲဆိုတော့ကျွန်တော်တို့တိုင်းရင်းသားဒေသမှာအခုနတတ်တုံးထုံးပြောတဲ့ကိစ္စလူဟာမျိုးအထူးသဖြင့်အစိုးရကနေပြီးတော့ company ကြီးကြီးတွေနဲ့ပေါင်းပြီးတော့ project ကြီးကြီးတွေလာလို့နော်ဆက်ယုံကြီးကြီးတွေလာဆောက်တိတော်ကြီးတွေပြောင်းအောင်မိချောင်းကြီးတွေခန့်ချုပ်အောင်ဆိုတဲ့ပုံစံမျိုးလာလို့တယ်ဆိုရင်အဲ့ဒါကျွန်တော်တို့တိုင်းရင်းသားပြည်သူလူထုရဲ့ဘဝကိုထိခိုက်နိုင်တယ်နှိမ့်နာနိုင်တယ်အဲ့ဒီလူဆိုးကျူးတွေဖြစ်လာမဲ့အနေထားမျိုးဖြစ်တဲ့ project ကြီးတွေလုပ်မယ်ဆိုရင်ကျွန်တော်တို့နဲ့ညှိနှိုင်းပြီးမှသာလုပ်ပါကျွန်တော်တို့နဲ့ညှိနှိုင်းပြီးတော့ဘာတစ်ခုမှတစ်ဖက်သားကောင်ထင်မဖော်နိုင်ဆိုတဲ့ချက်ပါပါတယ်ထို့အတွက်ကြောင့်ဒီကြာကာလစီစဉ်တွင်မှာခုနဒေါက်တာတောင်းထုံးပြောတာကျွန်တော်ထောက်ခံခြင်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကကိုအတွင်ကူးပြောင်းရေးကတကယ့်ကိုနုနေသေးတယ်ကျွန်တော်တို့အများကြီးသတိထားဖို့လိုတယ်ကျွန်တော်တို့အနေနဲ့ကိုအတွင်ကူးပြောင်းရေးခေါ်မလားစီလေလုံးဤတော်ပုံကြီးဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာစီလေလုံးအကြီးတော်ပုံပြီးပေါ်ပုတ်တဲ့အထိကျွန်တော်တို့ထိန်းလို့တိန်းလို့ရခဲ့တဲ့တဘာဝတွေကျွန်တော်တို့တွင်းထွေးပစ္စည်းတွေကျွန်တော်တို့ရဲ့ natural resources အလုံးဒီကာလအတွင်းမှာပြောင်းတည်သလိုဖြစ်သွားတာဒါတကယ်နှမျိုးဖူးကောင်းတယ်အရှိမအားနေသွားလို့ပေါ့နော်ဆိုတော့အဲ့ဒါမျိုးတို့ထပ်ဖြစ်လာမှာကျွန်တော်တို့အနေနဲ့မလူလာဘူးသ ထို့အတွက်ကြောင့်ဒီကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေဆွေးနွေးတဲ့ခါကြလို့ရှိရင်လည်းပဲကျွန်တော်တို့တိုင်းရင်းသားဘက်ကတင်သွင်းတာအချက်နှစ်ချက်ရှိပါတယ်။အဲ့ဒီချက်နှစ်ချက်ထဲမှာပါလဲဆိုတော့ဒီတိုင်းပြည်ရဲ့ပြဿနာကိုစတင်ဖန်တီးလိုက်တဲ့တော်ဒီမဟုတ်ဘီတွင်းစစ်ကိုစတင်ဖန်တီးလိုက်တဲ့နိုင်ငံရေးပြဿနာကိုလည်းကျွန်တော်တို့ဖြေဆင်းရမယ်။ထူနီးလကောင်းပဲဘီတွင်းစစ်ကနေပြီးတော့ထပ်ဆင့်ဘီတွင်းစစ်ကနေထပ်ဆင့်ဖန်တီးလိုက်တဲ့ပြဿနာကိုလည်းကျွန်တော်ဖြေဆင်းရမယ်။ဆိုတော့ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်ကချမ်းသာတယ်ကြွယ်ဝတယ်တဘာဝတရံရတာတွေပေါ်များတယ်အဲ့ဒီပေါ်များနေတဲ့ဟာကိုကျွန်တော်တို့ကနှစ်ပေါင်းချုပ်စီအတွင်းကောင်းကောင်းအသုံးချတတ်ပေတဲ့မကောင်းဖက်ကနေပဲကျွန်တော်တို့တုံ့ချတယ်ပြည်တွင်းစစ်ကိုတက်စီအောင်လေအတားနေပြီးတော့တစ်ဖက်ကနေပြီးတော့အားပေးလို့ဖြစ်တယ်ဘာလို့ဆိုတော့အဲ့ဒီတဘာဝတိုင်းပြည်ရဲ့တဘာဝအရာချမ်းသာမှုကြီးကိုခုနဒေါက်တာတောင်ထွန်းပြောလို့အစိုးရဖက်ကလည်းထုခွေတယ်ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကန်တော်လှန်ရေးအဖွဲ့အစည်းအသီးသီးရဲ့ရည်တည်မှုတွေလည်းပြန်တုံ့ချတယ်ဆိုတော့အဲ့လူဟာမျိုးနဲ့ဘာခေါ်မလဲဟိုလူထုမတိပဲနဲ့အစိုးရကလည်းတုံချက်ကျွန်တော်တို့ဘက်ကလည်းတုံချက်ဆိုတဲ့ဟာမျိုးလုံးဝမရှိရတော့အောင်ဒီပြဿနာရဲ့အရင်အမိဖြစ်တဲ့နိုင်ငံကြီးပြဿနာကိုရင်ဖြေရှင်းအဲ့ဒီပြဿနာဖြေရှင်းပြီးလို့ရှိရင်ဒီတိုင်းပြည်မှာရှိတဲ့နော်တိုင်းရင်းသားတွေပိုင်တဲ့ဒေသတိုင်းရင်းသားအကျိုးအတွက်လူထုပိုင်တဲ့ဒေသမှာလူထုအကျိုးအတွက်ကျွန်တော်တို့တကယ်ကောင်းကောင်းမွန်မွန်စီမံဆောင်ရွက်နိုင်တဲ့အနေအထားမရောက်မချင်းဒီဆွေးနွေးပွဲကာလမှာကြားလူတွေကနေပြီးတော့အခွင့်အရေးယူပြီးတော့မှကျွန်တော်လူထုရဲ့ခံစားရမယ့်အခွင့်အရေးတွေကိုအဲ့လိုကြားလူတွေလက်ထဲပါသွားမှကျွန်တော်တို့အနေနဲ့စိုးရိမ်နေထုအတွက်ကြောင့်အဲ့ဒီကြားကာလာစီစဉ်ကိုကျွန်တော်တို့ထည့်တာဖြစ်တယ်လို့အဲ့ဒီအတွက်ကြောင့် NDL တက်လာလို့ရပဲဖြစ်ဖြစ်ကျွန်တော်တို့ငင်းချဲကြီးကိုဆက်ပြီးတော့သွားတဲ့ခါကြလို့ရှိရင်တဘာဝအရင်အမိကိစ္စမေယာပိုင်ဆိုင်မှုကိစ္စဒါတွေကိုတကယ့်နိုင်ငံရေးအရင်အမိပြဿနာလို့တန်းတူထားပြီးတော့အလေးနဲ့ထားပြီးတော့ဆွေးနွေးအဖြေရှာဖို့လုပ်ရဲဆိုပြီးတော့ကျွန်တော်တင်ပြချင်ပါတယ်
ဟုတ်ကဲ့ပါဆရာတို့နှစ်ယောက်ကိုအမြဲတမ်းကျေးဇူးတင်ပါတယ်ကျွန်မအခုပြောခဲ့တဲ့လောက်ကိုပြန်စဉ်းစားကြည့်တဲ့အခါကျတော့ကျွန်မတို့နိုင်ငံရဲ့ငြိမ်းချမ်းရေးခရီးဟာတကယ်တမ်းကျတော့ပန်းနိုင်ကိုမရောက်သေးဘူးလို့ဆိုရပေမဲ့လည်းခြေလှမ်းတော့စနေပြီခြေလှမ်းထဲမှာအားရှိစရာတွေပေါ့နော်မျောလင်းစရာတွေကတော့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတော့ဂရီကဝတ်မျိုးတွေလည်းရနေပြီဆိုတဲ့အနေအထားမှာရှိနေတယ်။နောက်တစ်ခုကလည်းအရင်တုန်းကတိုင်းရင်းသားတွေအများအားပြောခဲ့ကြတဲ့ Federal ပြည်ထောင်စုမျိုးကိုဟလာဒီမိုကရေစီနဲ့အတူပူးပေါင်းပြီးတော့သွားဖို့လဲစိတ်ဆန္ဒတွေရှိနေတယ်ဆိုတာကိုလည်းသိနေရပြီဆိုတဲ့အနေအထားမှာရှိတယ်။ဒါပေမဲ့ကျွန်တော်တို့အားလုံးတောင့်တနေရသေးတဲ့ညှို့လင့်နေရသေးတဲ့ကိစ္စကနိုင်ငံရေးဆိုင်ရာတရားဝင်ဖြစ်မှုအာမခံချက်တွေဟလာနိုင်ငံရေးဆိုင်ရာယုံကြည်ချက်တိဆောက်နိုင်ဖို့တွေဒါတွေလည်းအရေးကြီးနေသေးတယ်ဘယ်လိုပဲ၅နှစ်တခါရွက်ောက်ပွဲရာတဆင့်ပေါ်ပေါက်လာတဲ့အစိုးရတွေပြောင်းသွားပြောင်းသွားပေါ့နော်ဒီနိုင်ငံရေးပြဿနာတွေပေါ်မှာတနိုင်ငံလုံးအတိုင်းအတာနဲ့နိုင်ငံသူနိုင်ငံသားအလုံးရဲ့အကျိုးအလို့ငါဖြစ်လာမဲ့ငြိမ်းချမ်းရေးလမ်းခရီးကိုအခိုင်အမာအာမခံနိုင်မှပဲကျမတို့ရှေ့ဆက်လို့ရမယ်ပန်းနိုင်ကိုရောက်မယ်ပေါ့နော်အဲ့ဒီထက်မှအရေးကြီးတကအရေးကြီးဆုံးကတော့ခုနပြောသလိုပါပဲအားလုံးရဲ့အချုပ်အခြာအာဏာပိုင်ဖြစ်တဲ့လူထုရဲ့ဆန္ဒသဘောထားနဲ့လူထုရဲ့အကျိုးစီးပွားကိုဥမတီတဲ့၍ကျမတို့ဟာဖြည့်ရှင်းလို့မဆုံးနိုင်သောနိုင်ငံရေးပြဿနာများကိုအားလုံးကဝိုင်းပြီးဖြည့်ရှင်းနေရအောင်မှာပဲဆိုတော့အတွေးလေးတော့ရပါတယ်ဆရာအဲ့ဒီတော့ကြောင့်အားလုံးကိုကျေးဇူးတင်ပါတယ်ရှေ့လျှောက်တော့ကျမတို့အားလုံးတနင်္ဂနွေလုံးနိုင်ငံသူနိုင်ငံသားအားလုံးရဲ့အကျိုးအလို့ငါဥတီရည်ရွယ်ပြီးတော့သာဘယ်ပြဿနာကိုမဆိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းခြင်းအပြင်ငြိမ်းချမ်းရေးခီးဆက်နိုင်ကြပါစေလို့ပဲဆုတောင်းပါတယ
်ကျေးဇူးတင်ပါတယ်အမှန်တန်စိတ်ဝင်စားစရာကောင်းတဲ့ဆွေးနွေးပွဲဖြစ်ပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရပ်ပန်းရပဲကျွန်တော်တို့လွှတ်တော်မှာတင်သွင်းခဲ့တဲ့အပြစ်ခရစရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုကျွန်တော်ဒီဆရာတွေကိုယ်တိုင်ပါဝင်ဆွေးနွေးနေတဲ့အချက်လေးတွေလည်းဖြစ်ပါတယ်ကျွန်တော်ပြည်သူလူထုအနေနဲ့နှစ်ပေါင်းများစွာစောင့်စားမျှော်လင့်ခဲ့ရတဲ့ငြိမ်းချမ်းရေးဆိုတဲ့ကိစ္စရကြီးကိုပေါ်လွင်အောင်နှစ်ပေါင်းများစွာပြည်သူလူထုကစောင့်ကြည့်နေလို့အဖက်ဖက်သောအဖွဲ့အစည်းများလည်းကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ကျွန်တော်တို့1948ခုနှစ်လွတ်လပ်ရနဲ့ရပြီးတဲ့နောက်ပိုင်းကစပြီးတော့ပြည်တွင်းစစ်ဆိုတဲ့ပေါ်ပေါက်ခဲ့တာဖြစ်ပါတယ်အဲ့ပြည်တွင်းစစ်ကိုလည်းငြိမ်းချမ်းသွားအောင်ဆိုပြီးတော့အစိုးရအဆက်ဆက်မှာလည်းကျွန်တော်ဆွေးနွေးပွဲတွေအများကြီးလုပ်ခဲ့ပါတယ်သို့တော်လည်းပဲအောင်မြင်မှုတစ်ခါမှမရသေးပါဘူးအခုအချိန်မှာတော့တစ်ခါမှမမျှော်လင့်ဘူးရတဲ့အောင်မြင်မှုရရှိနေပြီလို့ကျွန်တော်တို့ယူဆပါတယ်အခုဆိုရင်လွှတ်တော်မှာတင်သွင်းပြီးတော့အတည်ပြုချက်ရယူတော့ကြိုးပမ်းနေဖြစ်ပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့လူမျိုးစုလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်တနင်္ဂနွေလုံးအပြစ်ခံရစေးသဘောတူချက်စာချုပ်ကိုနောက်ထပ်ကြန့်ရှိနေတဲ့အဖွဲ့ကြီးများကလည်းလက်မှတ်ဆက်ထိုးဖို့အတွက်အစဉ်သင့်မဖြစ်သေးတော့ညာလဲဆွေးနွေးမှုတွေအဆင့်ရှိနေကြပါတယ်။နောင်ကြလို့ရှိရင်ဒါဆွေးနွေးပွဲရဲ့အဆုံးသတ်ပြီးသွားလို့ရှိရင်ကျွန်တော်ပြည်ရင်ငြိမ်းချမ်းရေးရရှိပြီးတော့ကျွန်တော်တိုင်းပြည်ရဲ့အမှန်တကယ်ငြိမ်းချမ်းသာတဲ့နိုင်ငံတစ်ခုဖြစ်မှာပါ။ဒီနေ့ဆွေးနွေးပွဲကနေပြီးတော့ပြည်သူပြည်သားများအနေနဲ့တည်တည်တိုက်တိုက်များအများအပြားရလို့ကျွန်တော်ယူဆပါတယ်။အဲ့လိုဟောပြောဆွေးနွေးပြတဲ့ဆရာဆရာမများအားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ။